တရုတ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတရားမဝင်အလုပ်သမားတွေနေရပြန်ခြင်းနဲ့အတွက်မြန်မာတာဝန်ရှိသူတွေကိုအကူအညီတောင်းနေကြတာမှာနန်းနင်းမြို့ကောင်စစ်ဝင်ရုံးကိုဆက်သွယ်ထားသူအယောက်800ကျော်နေပြီလို့ကောင်စစ်ဝင်ရုံးတာဝန်ခံက VOA ကိုပြောပါတယ်။တရုတ်နိုင်ငံလုံးမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးညှင့်တင်ဆောင်ရွက်နေတဲ့အချိန်မှာပဲမြန်မာနိုင်ငံသားအလုပ်သမားတွေအိမ်ပြန်ဖို့အကူအညီတောင်းခံနေကြတာပါ။ဒီအကြောင်းကို VOA သတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံကိုပြန်ကျင်တဲ့အတွက်ပေကျင်းမြို့ကမြန်မာတန်ယုံနဲ့နန်းနင်းမြို့ကမြန်မာကောင်စစ်ဝင်ကျုံယုံကိုဆက်သွယ်လာတဲ့မြန်မာလူသမားဟာအခုဆိုရင်1900ကျော်ရှိနေပြီဖြစ်တယ်လို့ပေကျင်းမြို့ကမြန်မာတန်ယုံကကြေညာချက်ထုတ်ပြန်ပါတယ်။နန်းနင်းမြို့ကမြန်မာကောင်စစ်ဝင်ကျုံယုံကတော့သူတို့စီကိုဆက်သွယ်အကြောင်းကြားလာတဲ့မြန်မာစုစုပေါင်း800ကျော်ရှိနေပြီဖြစ်ပြီးသူတို့စီကအချက်အလက်တွေကိုကောက်ယူနေရလို့နန်းနင်းမြို့ကမြန်မာကောင်စစ်ဝင်ဒေါ်ထင်ရှားဦးက VOA ကိုပြောပါတယ်။
မြန်မာတန်ယုံပေကျင်းကတက်တက်စင်းကျမတို့ဘက်မှာ800ကျော်ရှိပါတယ်ရှင်အဓိကတော့လေကိုယ်နိုင်ငံသားမဟုတ်တဲ့သူတွေပါသွားမှာဆိုတာရယ်ရောဂါပိုးဆက်ခံရတဲ့သူတွေပါသွားမှာဆိုတာရယ်အကြောင်းမလို့နိုင်ငံသားစီစီရေးဟိုကျမရေးစီစဉ်မှုတွေလုပ်နေပါတယ်ရှင
်ပြည်တွင်းပြန်မယ်မြန်မာလူသမားတွေရဲ့ချက်လက်တွေမှတ်ကန်နေဆိုရင်မြန်မာတန်ယုံကတက်ဆိုင်ရာတရုတ်ပြည်နယ်အာဏာပိုင်တွေနဲ့ဆက်ပြီးညှိနှိုင်းရမှာဖြစ်ပါတယ်တရုတ်ပြည်တွင်းမြန်မာတန်ယုံနဲ့ကောင်စစ်ဝင်ရုံအလုံးကိုအကြောင်းကြားစင်ရင်ပို့လာရဲ့မြမအလုံသမားစုစုပေါင်းဟာပြင်းပြ3000လောက်ရှိနိုင်တယ်လို့ပေကျင်းမြို့မြမတန်ယုံဒုတိယဒေသဝင်ကခန့်မှန်းပါတယ်။တရုတ်နိုင်ငံမှာအလုံသွားလုကန်နေကြတဲ့မြမလူသားတွေဟာကိုဗစ် -19 ရောဂါကူးစက်မှာကိုကြောက်နေကြပေမဲ့အများစုဟာတရားမဝင်လာရောက်နေထိုင်ကြသူတွေဖြစ်တာကြောင့်တရုတ်ရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့ကိုတော့စိုးရိမ်နေကြကြောင်းတရုတ်ပြည်ရဲ့အရှိန်မြောက်ပိုင်းဒေသမှာအလုံလုံနေရဲ့ကိုဇော်နိုင်ထွန်းကပြောပါတယ်
။သူတို့မစုပြန်နေကြရတာ။ဒါပေမဲ့သူတို့ကတန်ရုံးဆက်တယ်လို့ရှင်တန်ရုံးကရေစခန်းကိုပတ်လို့ဖမ်းနိုင်တယ်မှာအဲ့လိုမျိုးဆိုကြတော့တို့ကမပြောင်းရကြဘူးအဲ့ဒါကြောင့်အဲ့လိုတန်ရုံးနဲ့ဆက်တယ်ပြီးတော့လမ်းမှာရေကဆက်ပါလာမပါလို့ရှင်လမ်းမှာရှာခဲ့တာအဲ့လိုမျိုးတားရတာလည်းရှိရဲ့ဗျကျွန်တော်တို့ငယ်ချင်းတွေမိသွားတဲ့လူတွေလည်းတချို့ဆိုပြန်လွတ်လာကြတယ်တချို့ဆိုရင်ငါးလရှောင်းနေတယ်လို့ပြန်မလွတ်ကြဘူးဘလို့လဲဆိုတော့တိကျတယ်ကျွန်တော်လည်းမပြောနိုင်ဘူး
မြန်မာတန်ယုံဘက်ကတော့လုံထုံးလုံကြီးရဲ့တရုတ်နိုင်ငံရဲ့ပြည်သူ့လူမျိုးရေးဌာနတွေနဲ့ပူးပေါင်းဆောင်ရွက်ရတာဖြစ်ကြောင်းနဲ့အဖမ်းခံရသူတွေအနေနဲ့သူတို့ရဲ့အချက်လက်တွေမှတ်ကန်လို့ဆိုရင်မြန်မာတန်ယုံအနေနဲ့ပြည်သူ့လူမျိုးရေးဌာနကိုထောက်ခံပေးမှာဖြစ်ကြောင်းနန်းနင်းမြို့မြန်မာကောင်စစ်ဝင်ကျုံယုံကောင်စစ်ဝန်ဒေါ်ထင်ရှားဦးကပြောပါတယ်
သက်ဆိုင်ရာဌာနဟိုကျမတို့ကအကြောင်းကြားလိုက်တဲ့အခါကျရင်တို့ကနေပြီးတော့ဒီလူတွေကနိုင်ငံသားဟုတ်သလားဆိုတာကိုဒီဘက်ကမေးလာမယ်မေးလာတဲ့အခါကျရင်ကျမတို့ကထောက်ခံပေးမှာအဲ့လိုမျိုးပါရှင့်ဟိုဖမ်းဆီးတာမျိုးတော့မဟုတ်ပါဘူးအခုနေကတော့တို့ရောဂါအခြေအနေကဟိုဆိုးနေတဲ့အတွက်ကြောင့်ဘလို့ပေါ့နော်ဟိုတို့အနေနဲ့ထိန်းသိမ်းမှုလည်းစီစဉ်မရှိပါဘူးပြည်သူလူထုဌာနကလေ
မြန်မာအလုပ်သမားတွေအနေနဲ့တို့အခက်အခဲတွေကိုပေကျင်းမြို့ကမြန်မာတိုင်းရုံးအပြင်ကုမင်းမြို့နန်းနင်းမြို့ဟောင်ကောင်မြို့စတဲ့မြို့နယ်အသီးသီးကမြန်မာကောင်စစ်ဝင်ကျုံရုံးတွေမှာလည်းတောင်းခံနိုင်တယ်လို့ရင်းဌာနတွေကကြေညာချက်လည်းထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံဟူဝေးပြည်နယ်ဝူဟန်မြို့ကနေပြန့်နှံ့လာတဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ဟာအခြားနိုင်ငံပေါင်း29နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း8,900ကိုကူးစက်ခဲ့ပါတယ်။သေဆုံးသူကတရုတ်ပြည်မှာ2,200ကျော်နဲ့အများဆုံးဖြစ်ပြီးကိုရီးယား၊ဂျပန်၊ထိုင်ဝမ်၊ပြင်သစ်နဲ့ဆီလက်ပိုင်းမှာတယောက်စီ၊အီရန်၊ဟောင်ကောင်နဲ့ကမ္ဘာသက်ကြီးတဲ့ The Diamond Princess က2ယောက်စီသေဆုံးခဲ့ပါတယ်။